လေးရှားနိုင်ငံမာလာကားပြည်နယ်ကဂျပန်စားသောက်ဆိုင်တစ်ဆိုင်မှာတရားဝင်နိုင်ငံကူးလက်မှတ်အလုပ်ပါမဲ့နဲ့လာအလုပ်လုပ်နေတဲ့မြန်မာမျိုးသမီးအလုပ်သမား၃ဦးဟာလုပ်ငန်းခွင်ထဲမှာမလေးရှားနိုင်ငံသားအလုပ်ချက်ကနေတိုင်းမတရားအနိုင်ကျင့်နေတာနောက်ဆုံးလျှက်စနဲ့ရှော့ရိုက်မယ်လို့ပါချင်းချောက်လာတဲ့အတွက်ပြီးခဲ့တဲ့ဇွန်လ13ရက်မှာရဲစခန်းကိုအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒီမှုဖြစ်လာတဲ့ပတ်သက်လို့ကိုယ်တိုင်အမှုဖွင့်ရမှာပါဝင်ကူညီပေးခဲ့တဲ့မြန်မာလူ့သမားကယ်ဆယ်စောင့်ရှောက်ရေးကော်မတီ BWRC ကကိုရဲမင်းထွန်းကအခုလိုပြောပြပါတယ
်သူတို့ကတရားဝင်နဲ့လာတယ်ဗျာလာပြီးတော့ဒီလိုနှိပ်စက်ခံရတယ်ပေါ့နော်နှိပ်စက်ခံရတယ်ဒီ sexual abuse ပုံစံမျိုးပေါ့ဒီလူကသူနဲ့ညာအေးရမယ်ဘာညာအဲ့လိုမျိုးပြောတယ်ကော်မလေးကဟိုနားမဝင်ဘူးပေါ့နားမဝင်တော့အလုပ်ထဲမှာနှိပ်စက်တာပေါ့ဗျာနောက်ပိုင်းကျတော့ short တွေပါ electric short ရိုက်တဲ့ဟိုလက်ကင်နဲ့အားလေးနဲ့ပါနေဆက်လာတော့ကျွန်တော်တို့ရှီရောက်လာတယ်။ရောက်လာတော့ကျွန်တော်တို့ကနေပြီးတော့ဒီအမှုတော်ဖွင့်ပေးရပြီးတော့လှုပ်လိုက်တဲ့အချိန်မှာတတိယညှိမယ်ဆိုပြီးတော့လိန်ခေါ်ပြီးတော့ကောင်မလေးတွေကို7ရက်နေ့ကအမှုဖွင့်တယ်။ဒါနဲ့18ရက်နေ့ကျတော့မှသူတို့ကပါမစ်ကိုရုပ်သိမ်းပြီးတော့ဒီကောင်မလေးတွေကို Immigration Department ကနေဖမ်းလိုက်တယ်
။ဒီလိုအလုပ်ရှင်ကညှိနှိုင်းပေးမယ်လို့ပြောပြီးမှအလုပ်ပါမစ်တွေကိုပယ်ချက်ခဲ့ရတဲ့ပတ်သက်လို့ဒီမှုမှာဥဆောင်တိုင်ကြားပေးခဲ့တဲ့ကွာလာလမ်ပူအခြေစိုက်အမျိုးသမီးလူခွင့်ရေးအဖွဲ့တင်နာကန်နီတာကMiss Florida ကတော့ဒါဟာမလေးရှားလာဝကရဲ့လူကဲ့ရဲ့စရာလောက်ရပါပဲလို့ပြောပါတယ
် But the irony of this is that immigration arrested the girls at the hostel where they stayed. So how could the girls run away from employment if they are at the hostel?
ဒီစရာကောင်းတဲ့အချက်ကလာဝကအရာရှိတွေကဒီမျိုးသမီးတွေကိုကုမ္ပဏီကပေးထားတဲ့အဆောင်မှာလာဖမ်းသွားတာပါအဆောင်မှာရှိနေတယ်ဆိုရင်ဘယ်လိုအလုပ်ကထွက်ပြေးလို့ဆိုပြီးဖမ်းရတာမလဲဒါမျိုးကိုလာဝကဥပဒေနဲ့ရောဘယ်ဥပဒေနဲ့မှအရင်ယူလို့မရပါဘူးဒါပေမဲ့လာဝကတွေကဖမ်းသွားတဲ့အပြင်သူတို့ကိုအကျဉ်းသားတွေလိုလာဝကအကျဉ်းထောင်ထဲမှာချုပ်ထားပြီးအခုပြည်နယ်ပေးပို့တော်စီစဉ်နေပါတယ်လို့ Miss Florida က RFP ကိုပြောပြသွားတော့ပါဒီလိုမလေးရှားလာဝကဌာနကဖမ်းပြီးတော့တရားမဝင်နိုင်ငံသားအဖြစ်နဲ့ပြည်နယ်ပေးပို့လုပ်နေတာကို Kuala Lumpur အခြေစိုက်ဥပဒေအကူအညီပေးရေးဘဟုအဖွဲ့ Legal Aid Center အပါအဝင်မလေးရှားလူခွင့်ရေးအဖွဲ့တွေကမြန်မာမျိုးသမီး၃ဦးအထုတ်ခံထားတဲ့ link ချင်းစကမ်းကိုပြီးခဲ့တဲ့နှစ်ပတ်အတွင်းမှာတွားရောက်ပြီးအမှုကိုလိုက်ပါကြီးကြပ်ခဲ့ကြတယ်လို့သိရပါတယ်ဒါပေမဲ့အခုချိန်ထိအဖမ်းခံထားရတဲ့ရှိနေတာဟာမလေးရှားနိုင်ငံအတွက်အလွန်ဆက်စရာပါပဲလို့ Miss Florida ကဆိုပါတယ
် What section of the act that they have breached or what section of the penal code they have breached or what section of any laws in the land of Malaysia that those workers have breached
မလေးရှားလာဝကအဖွဲ့ကိုမေးချင်ပါတယ်ဒီမှုမှာမြန်မာအလုပ်သမားတွေအနေနဲ့ဘယ်ဥပဒေပုံမှန်ကိုချိုးဖောက်ခဲ့ပါသလဲမလေးရှားတနိုင်ငံလုံးမှာရှိတဲ့ဘယ်ဥပဒေမျိုးကိုချိုးဖောက်ခဲ့လို့လဲဆိုတာကိုတဲ့တဲ့ပဲမေးချင်ပါတယ်လို့ Miss Florida ကပြောသွားတာပါဒီလိုအလုသမားခွင့်ရေးချိုးဖောက်တာတွေဟာပြီးခဲ့တဲ့7နှစ်လုံးလုံးတိုးတက်မလာဘဲနဲ့ပိုးပြီးဆိုးလာခဲ့တဲ့အကြောင်းဒီအမှုမှာလည်းဒုက္ခရောက်ပြီးတော့ပြည်နယ်တံပေးခံရမယ့်သူတွေကမြန်မာမျိုးသမီးအလုသမားတွေဖြစ်နေပြီးအလုရှင်တွေကတော့တရားဥပဒေအပြင်ဘက်မှာလွတ်လွတ်ကျွတ်ကျွတ်ရှိနေမှာပဲဖြစ်တယ်လို့လည်းသူက RFP နဲ့ဆက်သွယ်မေးမြန်းရမှာပြောပါတယ်ဒီမှုကိုလိုက်ပြီးကူညီတဲ့လူခွင့်ရေးအဖွဲ့တွေအနေနဲ့အမှုနဲ့ပတ်သက်လို့မြန်မာစစ်ဆေးရေးတန်ရုံကိုအကြောင်းချတာတာမရှိတဲ့အကြောင်းမြန်မာတာယုံအနေနဲ့ဒီလိုကိစ္စမျိုးတွေမှာလိုက်ပါဆောင်ရွက်တာမျိုးလည်းမရှိသလောက်နှဲပါတဲ့အကြောင်းမလေးရှားအခြေစိုက်လူခွင့်ရေးလှုပ်ရှားနေသူတွေက RFP ကိုပြောပြကြပါရစေခင်ဗျာ